ချမ်းပြည်နယ်မြောက်ပိုင်းနမ်ဆန်မြို့နယ်အတွင်းမှာတအောင်းပလောင် TNLA အဖွဲ့ကနေတရားရေးအဖွဲ့ဝင်၉ဦးကိုမနေ့တုန်းကဖမ်းဆီးခေါ်ဆောင်သွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။သူတို့ကိုဘာကြောင့်ဖမ်းဆီးတယ်ဆိုတာကိုမသိရသေးပေမဲ့လောလောဆယ်မှာတော့သူတို့ရဲ့လွတ်မြောက်ဖို့ကြိုးပမ်းနေသေးတယ်လို့ညှိနှိုင်းရေးအဖွဲ့ဝင်တွေကပြောပါတယ်။ရန်ကုန်ကသတင်းပေးပို့ထားတာကိုငင်းချမ်းပြောပြပေးပါရှင်
။ချမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်းအုပ်ချုပ်ခွင့်ရဒေသကနမ်ဆန်လမ်းပေါ်မှာကြောင်မဲခရိုင်တရားသူကြီးနဲ့ဇနီးအပါဝင်တရားသူကြီးတွေဥပဒေအရာရှိတွေလိုက်ပါလာတဲ့ကားတစ်စီးကိုမနေ့ကတအောင်းပလောင် TNL အဖွဲ့ကတားဆီးပြီးကားပေါ်လိုက်ပါလာတဲ့သူတွေအားလုံးကိုဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။ကြောင်မဲခရိုင်တရားသူကြီးအပါအဝင်တရားရေးဝန်ထမ်းတွေအဖမ်းခံရတာနဲ့ပတ်သက်လို့ရွှေပြည်နယ်သတင်းဌာနကအယ်ဒီတာမိုင်းအနိုင်ကအခုလိုပြောပါတယ
်။မနေ့ကမနေ့ပိုင်း TNL ဝင်ကြီးမှာအဒီနမ်တန်ကဘလမ်းမှာဝလမ်းမှာဒီပေးမှာအမှန်လည်းတော့ TNL လည်းအရင်ကအညာမှာတော့ပုံမှန်ကျုံကျုံတလို့အဲ့လိုပုံစံမျိုးမူတူပါစစ်စစ်နဲ့ဆက်နေလို့ပါလေ။အလုပ်တဲ့ချိန်မှာပတိဟိုသူတို့နဲ့တွေ့တဲ့ပုံစံမျိုးဖြစ်သွားပါဘူ
း။အဖမ်းစီးခံခဲ့ရတဲ့သူတွေကတော့ကြောင်မဲခရိုင်တရားသူကြီးဥခင်မောင်ရင်းနဲ့ဇနီးနန်းဆန်တရားသူကြီးဥကောင်းဘုံနိုင်မန်တုံတရားသူကြီးဥဇော်ဇော်နန်းဆန်ဥပရိအရာရှိဥမျိုးထက်ဇော်အပါဝင်အငှားလိုက်ရှေ့နေတွေရုံးစင်ကြီးစုစုပေါင်း၉ဦးအဖမ်းစီးခံခဲ့ရတာပါ။ဖမ်းဆီးသွားတဲ့အကြောင်းရင်းကိုမသိရသေးပေမဲ့ TNL အဖွဲ့နဲ့ဆက်သွယ်ချက်အရလက်ရှိအဖမ်းဆီးခံရသူတွေကိုသူတို့ကောင်းကောင်းမွန်မွန်ထိန်းသိမ်းထားပြီးစစ်ဆေးနေကြောင်းပြန်ကြားခဲ့တယ်လို့မိုင်းအနိုင်ကဆက်ပြောပါတယ်
။ဘာလို့လဲဆိုတော့သူတို့ဘာဆက်လုပ်မယ်ဆိုတဲ့ဟာကတော့သူတို့နည်းနည်းစစ်ဆေးအခြေအနေပေါ်မူတည်လို့တော့ပြောတယ်
။ဖမ်းဆီးသွားတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူး။ဘလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဦးစီးအဖွဲ့ဥက္ကဋ္ဌမိုင်းသိန်းစော်ကတော့တရားရေးအဖွဲ့တွေလုံးမြောက်ဖို့ကြိုးပမ်းနေသေးပဲလို့ပြောပါတယ
်ဒီကိစ္စလေးတွေတော့ကျွန်တော်ကတော့ဒီမှာဟိုလုံနေတဲ့ခါကျတော့တစ်ခါမှလည်းဖြစ်ဖြစ်ရှိမှရှိတယ်နော
်တရှိအချိန်တွေမှာတော့သူတို့တွေပြန်လွတ်လာဖို့နှိမ့်နိုင်နေကြပြီးနောက်ဆုံးညနေပိုင်းအချိန်ထိတော့ပြန်မလွတ်လာသေးပါဘူးဖမ်းဆီးခံရတဲ့အချိန်တွေကိုသိရှိဖို့ TNL အဖွဲ့ကိုဆက်သွယ်ခဲ့ပေမဲ့လည်းမရခဲ့ပါဘူးခင်ဗျာ